Welcome to the Voice of America in Burmese.
Mingla mena khi ma shin. Washington myo ro VOA American tan ga ni 2019 khu ni February la 3 ye taok ja ne ne khin season go Myanmar Sanaw Jain mena 6 nai ga ni 9 nai thi light meter 32.40 48° ga ni dai yai thon lwe ni ba de shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီမနေ့ခင်တဲ့င်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပြီးမှာပါအီရန်အရေးကိုကင်တရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်ဩစတြေးလျနဲ့အင်ဒိုနီးရှားနှစ်နိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာတော့ထရမ့်အစိုးရအဖွဲ့တောင်တရုတ်ပင်လယ်ပြင်အရေးရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်အသင့်အလွယ်တကူစားသုံးဖို့အတွက်ထည့်ပေးတဲ့ဘူးတွေမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုပစ္စည်းတွေပါဝင်နေတာကိုတွေ့ရှိခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်
။ကောင်းပါပြီရှင်။သတင်းအစီအစဉ်အပြီးနားဆင်ရမှာကတော
့ This is a not a only a military system for the United States for ROK.
ဒါကတော့တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဒုံးပျံကာကွယ်ရေးထားမဲ့ကိစ္စတရုတ်ကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသအတွက် MU FM Radio အစီအစဉ်ကိုပြန်ကြားရေးဝင်ကြီးဌာနက February 1ရက်နေ့မှာစတင်ပြီးတော့စမ်းသက်ထုတ်လွှင့်နေတဲ့အကြောင်းကိုလည်းပြောပြမှာပါ။အဲ့ဒီနောက်မှာတော့မလေးရှားနိုင်ငံမှာရှိတဲ့ Rohingya ဒုက္ခသည်တွေကိုမက်ရှလာတရနေ့မှာစတင်ပြီးတော့တရားဝင်အလုပ်လုပ်ကင်ဝင်ပေးမှဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကကြေညာလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်။အီရန်ရဲ့ပက်ထင်းတက်ဒုံးကျည်ပြစ်လုပ်မှုအတွက်သတိပေးချက်ကိုတင်ဝင်ထုတ်ပြန်ထားပြီးဖြစ်တာမို့အီရန်ရဲ့ကိုကင်တရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်စေရေးအတွက်အီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖြေလျှော့ပေးဖို့အီရန်နဲ့အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးရှုံ့ချအပြစ်တင်မှုတွေကိုသမ္မတထရမ့်ကသူ့ရဲ့ Twitter မှာဇက်တိုက်ရေးသားခဲ့တာပါ။အီရန်ပေါ်မှာဒေါ်လာဘီလီယံပေါင်းများစွာထိန်းချုပ်ထားမှုတွေဖြေလျှော့မပေးခင်ကအီရန်ဟာချွတ်ချုံကျလူနေဖြစ်နေတာမို့အီရန်နေနဲ့ဒီသဘောတူညီချက်အတွက်ကျေးဇူးတင်တယ်လို့လည်းပြောပါရယ်။သမ္မတအင်ဗျူက Harley Davidson ကုမ္ပဏီအမှုဆောင်ရရှိရတဲ့တမကအဖွဲ့ဝင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်ကိုအီရန်ရေးနဲ့ပတ်သက်ပြီးစီးရီးယားအရေးယူမှုတွေလုပ်ဖို့ရှိမရှိတရင်တောက်တူရဲ့မေးမြန်းရာမှာသမ္မတထရမ့်ကအီရန်ရေးကင်ကြွယ်ရာမှာနီလန်အားလုံးကိုတုံးသွားမှာဖြစ်ကြောင်းဖြေကြားခဲ့တာပါ။ရရှိထားတဲ့နျူကလ িয়ার သဘောတူညီမှုကလည်းအီရန်နေနဲ့ယူရေနီယံတန့်စင်မှုကိုကန့်သက်ဖို့လိုတယ်လို့သူ့ရဲ့နျူကလ িয়ার ဆက်ရုံအများအပြားကိုအန္တရာယ်ကင်းတဲ့လုပ်ငန်းတွေလှုပ်ဆောင်ဖို့ပြောင်းလဲပေးရမှာဖြစ်ပါတယ်။အီရန်ရဲ့ပက်ထင်းတက်ဒုံးကျည်ပြစ်လုပ်မှုအတွက်သမ္မတထရမ့်ရဲ့နိုင်ငံတော်လုံခြုံရေးကြံပေးပုဂ္ဂိုလ်အငြင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကဗိုလ်တော်ဖူးနေမှာအပြစ်တင်ရှုံ့ချခဲ့ပြီးအီရန်ဟာနျူကလ িয়ার ဆက်ရုံ2015အမေရိကန်နဲ့တခြားအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့သဘောတူညီမှုကိုချိန်ချောက်နေတယ်လို့ပြောဆိုခဲ့တာပ
ါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွန်တမ်ဘယ်တို့ကြားတယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာအငြင်းခုန်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ဘက်ကဖုန်းချသွားတာမဟုတ်ပါဘူးလို့ဩစတြေးလျဝန်ကြီးချုပ်ကကြားသာရင်းနှီးမှာပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံကဒုက္ခသည်တချို့ကိုလက်ခံဖို့အရင်တည်းကရှိခဲ့တဲ့သဘောတူညီချက်အတိုင်းသမ္မတထရမ့်ကဆက်လုပ်သွားမယ်လို့သူကပြောခဲ့တဲ့အကြောင်းမစ္စတာတမ်ဘယ်ကပြောပါတယ်။ဩစတြေးလျနိုင်ငံစီလာရောက်ခိုလှုံဖို့စ조사ကြသူတွေကတထောင်ကျော်ကိုအမေရိကန်ကလက်ခံမယ်လို့သမ္မတဘရက်အိုဘားမားလက်ထက်တုန်းကသဘောတူခဲ့တာဖြစ်ပါတယ်။သမ္မတသစ်ထရမ့်ထုတ်ပြန်ထားတဲ့သမ္မတအမိန့်တစ်ခုထဲမှာအမေရိကန်ဒဲကိုဒုက္ခသည်တွေဝင်လာခွင့်ကိုလေးလပိတ်ပင်ထားပါတယ်။ဒါပေမဲ့အရင်ရှိထားပြီးသားနိုင်ငံတကာသဘောတူညီမှုတွေထဲမှာအကျိုးဝင်နေတဲ့သူတွေကိုတော့ဝင်ခွင့်ပေးမယ်ဆိုတဲ့ချွင်းချက်လည်းပါဝင်ပါတယ်။အများစုအာဖဂန်နစ္စတန်၊အီရတ်နဲ့အီရန်နိုင်ငံတွေကဖြစ်ကြတဲ့ဒုက္ခသည်1200လောက်ကိုနိုင်ငံတွေဝင်လွှာခွင့်မပြုခင်မှာတင်းတင်းကြပ်ကြပ်စီးစစ်မှဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။အိုဘားမားအစိုးရလက်ထက်ကလုပ်ခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့တမရာထရမ့်က Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ဝေဖန်ခဲ့ပါတယ်။အိုဘားမားအစိုးရကဩစတြေးလျကိုတရားမဝင်နိုင်ငံပြောင်းလာသူထောင်ထဲချီကိုလက်ခံဖို့သဘောတူခဲ့တာယုံနိုင်စရာကောင်းသလား။ဘာကြောင့်လဲ။ဒီလောက်အသုံးမကျတဲ့သဘောတူညီချက်ကိုပြန်ပြီးတော့လေ့လာရအောင်မယ်လို့တမရာထရမ့်က Twitter ပေါ်မှာဗုဒ္ဓဟူးနေ့ညနေပိုင်းကရှင်းသားခဲ့ပါတယ်။
ရုရှားရဲ့ဆိုင်ဘာနှောက်ယှက်မှုကြောင့်အရင်သမ္မတဘရက်အိုဘားမားချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေရှိနေတဲ့အကြားကပဲ FSB ရုရှားထောက်လှမ်းရေးဌာနနဲ့စီးပွားရေးဆိုင်ရာငွေအလွှဲပြောင်းကန့်သတ်မှုတချို့ကိုဖြေလျှောက်ပေးလိုက်ကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနကချက်သပင်းနေမှာကြေညာပါတယ်။ကုမ္ပဏီတွေအတွက်ရုရှားထောက်လှမ်းရေးဌာနကထုတ်ပေးတဲ့ပါမစ်ကြီးတမမဟုတ်လိုင်စင်ကြီးရဖို့တစ်နှစ်ဒေါ်လာ5000ထိပေးဆောင်မှုကိုခွင့်ပြုဖို့နဲ့ IT နည်းပညာဆိုင်ရာပစ္စည်းတချို့နဲ့ပတ်သက်ပြီးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးတာတွေပါဝင်တဲ့ကြေညာချက်ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့ website ဆောင်မြင်နာမှာဖော်ပြထားတာပါ။အခုလိုလှုပ်ဆောင်ချက်ဟာရုရှားပေါ် American ပြည်ထောင်စုရဲ့ဒဏ်ခတ်မှုရှော့ချပေးတာမျိုးမဟုတ်ဘူးလို့သမ္မတအင်မြူပြောခွင့်ရရှောင်းစပိုက်ဆာကပြောပါတယ်။ American သမ္မတ Donald Trump ကလည်းဖြေလျှော့ပေးတာဘာမှမရှိဘူးလို့ပြောကြခဲ့တာပါ။ Democratic Party ရဲ့ Computer ဖောက်ထွင်းမှုတွေရုရှားကကြိုးစားခဲ့တယ်လို့ American ထောင်လိုင်းအဖွဲ့ရဲ့ဆွဆွဲမှုတွေနောက်ပိုင်းဒီဇင်ဘာလထဲမှာအရင်သမ္မတ Barack Obama ကရုရှားပေါ်မှာအရေးယူတန်းခတ်မှုတွေကိုချက်မှတ်ခဲ့တာပါ။အခုလိုဖောက်ထွင်းခံရတာနဲ့ပတ်သက်ပြီး American ထောင်လိုင်းဌာနတွေကအခုထိစုံစမ်းစစ်ဆေးနေသေးပါ
American သမ္မတ Donald Trump ကိုဘယ်လိုချင်းကပ်မလဲဆိုတဲ့အပေါ်မှာဥရောပခေါင်းဆောင်တွေကြားမှာညှင်းညမှုမရှိဘဲဖြစ်နေကြပါတယ်။ Trump အစိုးရဟာဥရောပအတွက်အန္တရာယ်တစ်ခုဖြစ်တယ်လို့ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကအဖွဲ့ဝင်နိုင်ငံတွေကိုအခုသတင်းပတ်ထဲမှာအိတ်ဖွင့်ပေးခဲ့ပြီးတော့ဥရောပသမ္မတအနေနဲ့ညှင်းညွတ်ရမယ်မညှင်းညွတ်ရင်တော့ရုရှားရဲ့သားကောင်ဖြစ်သွားမယ်လို့ကြီးညွှန်သတိပေးခဲ့တာပါ။ဒါပေမဲ့ EU တွေကထွက်ဖို့ပြင်ဆင်နေတဲ့ British နိုင်ငံကအမေရိကန်နဲ့ထိတွေ့ဆက်ဆံခြင်းကသူ့နိုင်ငံအတွက်အကျိုးများမယ်လို့မြင်နေချိန်မှာဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့ဥရောပဘုံတံပိုးတွေကိုခိုင်ခိုင်မာမာကာကွယ်ရပ်တည်သွားမယ်ဆိုတဲ့လမ်းကိုရွေးချယ်ခဲ့ကြပါတယ်။ကြိုက်ကြိုက်မကြိုက်ကြိုက်ဥပစ္စာပြုတ်လို့မရတဲ့သမ္မတထရမ့်အပေါ်မတူတဲ့နီးလန်းတွေနဲ့ချင်းကပ်နေတာကိုကြီးစင်းအဖြစ်ထရမ့်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားမှာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်ဆိုတာကိုပြသနေပါတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
အတန်းကမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ဂျကာတာမှာပြုလုပ်တဲ့ Australia နဲ့ Indonesia နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာ American ပြည်ထောင်စုအစိုးရဖွဲ့တင်တဲ့ဒီ Trump အစိုးရဖွဲ့တောင်ကျုပ်ပင်လယ်ပြင်အရေးရက်တီချက်တွေလူဝင်မှုကြီးကြပ်ရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါတယ်။ Australia ရှေ့နေချုပ် George Brandis နဲ့ Indonesia လုံခြုံရေးဝန်ကြီး Wiranto နှစ်ဦးစလုံးကသူတို့ဟာမကြသေးခင်က Trump အစိုးရဖွဲ့မှတ်ချက်ပေးပြောကြားချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ American ပြည်ထောင်စုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားပါကြောင်းအထူးလေးထားပြောကြားခဲ့ကြတာပါ။ဒါပြင်သူတို့နှစ်နိုင်ငံစလုံးကတောင်ကျုပ်ပင်လယ်ပြင်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်လေးထားကြောင်းတောင်ကျုပ်ပင်လယ်ပြင်အရေးမှာပါဝင်ပတ်သက်နေသူမှန်မြအပြုသဘောနဲ့ချင်းကပ်မယ်လို့ဂျကာတာမှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။ Indonesia နဲ့ Australia တို့တွေ့ဆုံပွဲမှာ American အစိုးရတဲ့ဖွဲ့နဲ့ပတ်သက်တဲ့အမြင်တွေကိုဖလှယ်ခဲ့တယ်လို့တောင်ကျုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီး Indonesia ဘက်ကပြတ်သားတဲ့ရည်ကြည်ချက်ကိုပြောကြားခဲ့ပြီးဒီနယ်မြေပိုင်ဆိုင်မှုပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့နှီးလန်းရှာနေတယ်လို့ Indonesia လုံခြုံရေးဝန်ကြီးကပြောပါတယ်။ပိုင်နဲ့ငင်းပေါ်နေတဲ့ရေပိုင်နဲ့ထဲကျွန်းတူတွေဆောက်လို့တဲ့တရုတ်နိုင်ငံကိုဒီကျွန်းတွေစီမတော်နိုင်အောင်တားဆီးတင်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့အကြံပြုချက်ထွက်ပေါ်လာပြီးမကြာခင်မှာပဲအခုလိုသူတို့တွေ့ဆုံခဲ့တာပါ။ဒါ့အပြင်မကြာသေးခင်ကပဲ American ကကြေညာခဲ့တဲ့လူမှုကြီးကြပ်ရေးမူဝါဒမှာ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေလာရောက်ခွင့်ပိတ်ပင်တာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာတော့မီဒီယာလုပ်ငန်းတွေကိုဝယ်ယူတဲ့တထဲကြီးတွေပုံများလာတယ်လို့နေစည်းမထသတင်းတောင်များအဖွဲ့နဲ့ကမ္ဘောဒီးယားဗမ်မလိုက်သတင်းမီဒီယာစင်တာတို့ပူးပေါင်းပေါင်းလေ့လာထားတဲ့ Media Ownership Monitor ဆိုတဲ့ဒီမီဒီယာလုပ်ငန်းများပိုင်ဆိုင်မှုဆိုင်ရာလေ့လာဆောင်ကြည့်ရေးအစီအစဉ်ကတွေ့ရှိခဲ့ပါတယ်။အစီအစဉ်မှာလေ့လာခဲ့တဲ့ပိုင်ဆိုင်သူ28ယောက်မှာ9ယောက်ကစီးပွားရေးနိုင်ငံရေးကိုလက်ဝကြီးအုပ်ထားကြသူတွေဖြစ်ပြီးတော့10ယောက်ကတော့နိုင်ငံရေးနဲ့ဆက်နွယ်နေကြသူတွေဖြစ်ပါတယ်။အခုလိုမျိုးသတင်းမီဒီယာလုပ်ငန်းတွေကိုပိုင်ဆိုင်ကြသူတွေဟာတာမန်ပြည်သူတွေအတွက်မျှတပြည့်စုံတဲ့သတင်းတွေကိုဖော်ပြဖို့တဲ့သူတို့ကိုယ်တိုင်ရဲ့အကျိုးစီးပွားနဲ့သူတို့ကိုအကာအကွယ်ပေးနေတဲ့အစိုးရရဲ့အကျိုးစီးပွားကိုရှေ့တန်းတင်ကာကွယ်ဖို့စိတ်အားတန်နေကြတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ကမ္ဘောဒီးယားမှာမီဒီယာလုပ်ငန်းအများအပြားကိုစီးပွားရေးလုပ်ငန်းရှင်ကြီးတွေဒါမှမဟုတ်ရင်ခမာလိုအုတ်နားဆိုတဲ့ဘွဲကိုရထားကြသူတွေကဒီလုပ်နေကြတာဖြစ်ပါတယ်။လူမှုရေးဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေမှာအမေရိကန်ဒေါ်လာသသိန်းနဲ့ညီမျှတဲ့အလူငွေကိုထည့်ဝင်တဲ့သူတွေဟာဘယင်ကပေးအပ်တဲ့အုတ်နာဘွဲကိုရပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေကနိုင်ငံရေးမှလည်းပတ်သက်နေပြီဆိုရင်ပို့ပြီးတော့ပြဿနာရှိတယ်လို့ခြားစားနေသူများနဲ့အစိုးရတွေအကြောင်းကိုလေ့လာနေတဲ့ Kleptocracy Initiative ကအမှုဆောင်ဒါရိုက်တာ Charles Davidson က VOA ကိုပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ Democracy အသွင်ပြောင်းနေတဲ့နိုင်ငံတွေမှာသတင်းမီဒီယာတွေကိုချွဲဝါတဲ့အခွင့်အလူးကံတွေကထိန်းချုပ်နေတာဟာစိုးရိမ်စရာဖြစ်ပြီးတော့အန္တရာယ်ရှိတယ်လို့ American ကသတင်းမီဒီယာဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်ရှင်။
အကြီးဆုံးကုန်သွယ်ပေးဖြစ်တဲ့ American နဲ့ဆက်ဆံရေးတင်းမာလာတာမို့တခြားနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုတွေတိုးမြှင့်မှုတောင်းဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲ Mexico နိုင်ငံအလဲပိုင်းဒေသ Hidalgo ပြည်နယ်မှာတရုတ်မော်တော်ကားတွေတက်ဆင်ပေးဖို့သဘောတူညီမှုတစ်ခုရရှိကြောင်းကြေညာခဲ့ပါတယ်။ဒီသဘောတူညီမှုက American Dollar 212သန်းနဲ့ညီမျှတဲ့ပြီးဆို 4.4 billion တန်ဖိုးရှိပါတယ်။ Mexico က Latino America မော်တော်ကားကုမ္ပဏီကြီးနဲ့တရုတ်အစိုးရပိုင်း JCA မော်တော်ကားထုတ်လုပ်ရေးဌာနတွေနဲ့ Mexico မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Hidalgoအုပ်ချုပ်ရေးမှူးကဒီသဘောတူညီချက်ကိုကြေညာခဲ့တာဖြစ်ပါတယ်။မက္ကဆီကိုစီးတီးမြို့ရဲ့အရှိမြောက်မိုင်40လောက်ကွာမှာရှိတဲ့ Ciudad Sahagán ဆက်ရုံကနေ SUV ပုံစံနှစ်မျိုးကိုထုတ်လုံမှာဖြစ်ပြီး2019ခုဒုတိယနှစ်ဝန်းမှာကားတွေထုတ်နိုင်မယ်လို့ခန့်မှန်းပါတယ်။ဒီကားတွေကိုမက္ကဆီကိုဈေးကွက်မှာစတင်ရောင်းဖို့ရည်ရွယ်ပေမဲ့နောက်မှလက်တင်အမေရိကန်နိုင်ငံတွေကိုပါဖြန့်ဖြူးသွားဖို့မျှော်လင့်ထားပါတယ်။
အသစ်လွယ်လွယ်ကူကူစားသုံးနိုင်ဖို့ရောင်းချတဲ့အစားအသောက်တွေထည့်ပေးတဲ့ဘူးတွေထဲမှာလူကိုအန္တရာယ်ဖြစ်စေနိုင်တဲ့ဓာတ်တွေပါဝင်နေတယ်လို့လေလာမှုတစ်ခုကပြောခဲ့ပါတယ်။ဆိုင်ခွဲအများပြားရှိပြီးတော့အသင့်စားအစားအသောက်တွေကိုရောင်းချတဲ့ဆိုင်ကြီးတွေမှာတုံးတက်ကြတဲ့စီမပေါက်တဲ့ဘူးတွေမှာဖလိုရင်းပါဝင်နေတဲ့ဓာတုပစ္စည်းတွေကိုသုံးပြီးလုပ်ထားတဲ့အတွက်အစားအသောက်တွေထဲဝင်သွားနိုင်တယ်လို့ဒီ Silent Spring Institute ကသုတေသီတွေကလေလာခဲ့တာဖြစ်ပါတယ်တောက်ကြံနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်ရှင်။အခုတော့ American နဲ့ပတ်သက်တဲ့သတင်းလွှာကိုပြောပြမှာပါ။ American ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်တောင်ကိုရီးယားမှာထားမဲ့ကိစ္စအပေါ်တရုတ်နိုင်ငံဘက်ကကန့်ကွက်ဆောင်ရွက်မှုတွေကိုတိုးမြှင့်လှုံ့ဆော်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့ American ကာကွယ်ရေးဝန်ကြီးတဲ့ James Mattis နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟန်မင်ကူတို့ဒီနေ့ဆိုးမျိုးတော်မှာတွေ့ဆုံတဲ့အခါအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်တောင်ကိုရီးယားမှာထားရှိရေးရှေ့ဆက်ဆောင်ရွက်ဖို့ကိစ္စတွေကိုအဓိကဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီစနစ်အပေါ်တရုတ်ဘက်ကကန့်ကွက်နေတာဘာကြောင့်လဲဆိုတာကိုတော့ VOA သတင်းတောက် Bill Eight ဘေကျင်းမျိုးတော်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမတ်စုမျက်မှွန်ကဆက်ပြီးပြောပြမှာပါရှင်။
American ကာကွယ်ရေးဝန်ကြီး James Mattis တောင်ကိုရီးယားခီးစဉ်မစခင်ရက်ပိုင်းအလိုမှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီး Han Min-kuနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောခဲ့ကြစဉ်တည်းကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရန်ရှိနေချိန်မှာတောင်ကိုရီးယားနဲ့ American ကြားအနီးကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ပြီးတော့ American ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်ကိုတောင်ကိုရီးယားမှာတပ်ဆင်သွားရေးဆက်လုပ်သွားကြဖို့အတွက်ဝန်ကြီးနှစ်ယောက်သဘောတူထားကြပါတယ်။ဒီကနေ့ဆိုးမျိုးတော်မှာလူချင်းတွေးဆုံတဲ့အခါမှာလည်းဒီကိစ္စကိုအဓိကဆွေးနွေးမယ်လို့ပြောလဲရပါတယ်။ခုလိုအခြေအနေမှာတောင်ကိုရီးယားမှာအမေရိကန်ဒုံးရံကာကွယ်ရေးစနစ်ကိုမထားဖို့အတွက်တရုတ်ကတောင်ကိုရီးယားကိုစီးပွားရေးအရဖိအားပေးနေတယ်လို့တန်တမန်ရေးအရအကျိုးဆက်တွေရှိလာနိုင်တယ်လို့လည်းသတိပေးနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့ပယ်ထိန်တပ်ဒုံးကျည်ရန်ကိုကာကွယ်ဖို့တပ်စနစ်တောင်ကိုရီးယားမှာထားဖို့လိုတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပြောနေချိန်မှာတရုတ်တို့ဘက်ကတော့ဒုံးလက်နက်ရန်ကာကွယ်ရေးအစီအစဉ်မှာဒီထက်ပိုပြီးတော့စိုးရိမ်စရာတွေရှိနေတယ်လို့ပြောပါတယ်။တရုတ်ဘက်ကစိုးရိမ်နေတဲ့အကြောင်းရင်းနှစ်ချက်ကိုနိုင်ငံတကာလေးလာရေးတရုတ်သိပ္ပံကအမေရိကန်လေးလာရေးဌာနညွှန်ကြားရေးမှူးနိုင်ငံရေးသိပ္ပံပညာရှင်တန်ဂျင်ကွမ်းကအခုလိုသုံးသပ်ပြပါတယ
်။ This is a not only a military system for the United States for ROK.This is actually a regional or global
North Korea yan khure o ka kwe me series ne ma hup paw de phak ka an ye o ka kwe bi de phak ka le ne kain tha me american ye data twin da ma ka ta ka ba lung ne san ne season phit par de this ne ko tha me so yin nuclear le ne dwe pain sain tha de tyauk russia ro lo nai ngan dwe ye a nei tha ko thi kai twa nai na ka ta chet naw ta chet ka ro nuclear se han da ye maha bhyua chat mat san yet ne de tyauk sit tat ye san yet mu ri ko thi kai sin nai na yang phit par de
သာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်မှာအင်အားကောင်းတဲ့ရေဒါစနစ်လည်းပါဝင်ပါတယ်။အဲဒီစနစ်ကြောင့်အမေရိကန်အနေနဲ့မြောက်ကိုရီးယားကိုတည်းမကတရုတ်နဲ့ရုရှားပိုင်နက်တွေအထိကိုမြင်နိုင်မှာဖြစ်တယ်လို့တရုတ်ဘက်ကပြောပြီးတော့ကန့်ကွက်နေပါတယ်။အလားတူရေဒါစနစ်တွေကဂျပန်၊အလာစကာနဲ့ထိုင်ဝမ်ကျွန်းတို့မှာလည်းတပ်ဆင်ထားတဲ့အတွက်အာရှတိုက်နဲ့ဥရောပတိုက်ကိုချိတ်ဆက်ဖြန့်ကျက်ထားတဲ့ကျေပြက်တဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်အပေါ်မှာတရုတ်တို့ကစိုးရိမ်နေတာဖြစ်တယ်လို့လည်းတရုတ်နိုင်ငံရေးသိပ္ပံပညာရှင်တန်ဂျီယန်ကွမ်းကသုံးသပ်ပါတယ်။အမေရိကန်နဲ့တရုတ်အစိုးရကြားအင်အားပြိုင်ဆိုင်နေကြတာမှန်ပေမဲ့ဒီနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကလည်းရှိနေပါဗျ။ဒါအပြင်တောင်တရုတ်ပင်လယ်ကိစ္စလိုသဘောထားကွဲနေပေမဲ့နှစ်နိုင်ငံကြားမှာဓာတ်ရိုက်ဆေးရေးချင်းချောက်မှုမျိုးလည်းရှိမနေပါဘူး။အမေရိကန်ရဲ့ Third Don't Let Net ရန်ကာကွယ်ရေးစနစ်ဟာတရုတ်အပေါ်အသုံးပြုလာနိုင်တဲ့ကမ္ဘာ Don't Let Net ရန်ကာကွယ်ရေးစနစ်ဖြစ်မှာကိုတရုတ်ဘက်ကစိုးရိမ်နေတဲ့တစ်ချိန်တည်းမှာတောင်ကိုရီးယားအပေါ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းမှုကိုထိခိုက်နိုင်တယ်လို့လည်းမြင်နေပုံရပါဗျ။
နိုင်ငံရေးပြဿနာတွေရှိနေတဲ့တောင်ကိုရီးယားနိုင်ငံမှာလာမယ့်ရွေးကောက်ပွဲကနေသဒုံးလက်နဲ့ရန်စနစ်တက်ဆင်မဲ့ကိစ္စပြတ်သွားတာဒါမှမဟုတ်ရင်နှောက်နှေးသွားတာမျိုးဖြစ်နိုင်ပေမဲ့တရုတ်ဘက်ကတော့စိုးရိမ်နေဆဲဖြစ်တယ်လို့မြောက်ကိုရီးယားလေလာရေးယွန်ဆေးတက္ကသိုလ်ကနိုင်ငံရေးသုံးသပ်သူဘျောင်ယွန်ရှစ်ကပြောပါတယ
် It has been persistent attempts by the Xi Jinping government to keep South Korea closer to China.
တောင်ကိုရီးယားကိုတရုတ်နဲ့ပိုးပြီးတော့နီးနီးကပ်ကပ်ဆက်ဆံမှုရှီကျင်းပင်အစိုးရဘက်ကထပ်တလဲလဲစ조사ခဲ့တာတွေ့ရပါတယ်။အမေရိကန်၊ဂျပန်၊တောင်ကိုရီးယားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကနေခက်ခွာခွာနေပြီးတော့တရုတ်နဲ့ပိုးအနီးကပ်ဆက်ဆံမှုဟာတရုတ်ကိုဝိုင်းထားတဲ့သုံးနိုင်ငံမှာတောင်ကိုရီးယားကအင်အားအနည်းဆုံးဖြစ်တယ်လို့တရုတ်အစိုးရကမြင်နေပါတယ်။
တောင်ကိုရီးယားမှာသတ်စနစ်တက်ဆင်ဖို့စားလုံနေတဲ့ကတရုတ်ကတောင်ကိုရီးယားပေါ်ဖိအားပေးမှုတွေရှိခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့နီးတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းမှာတိုက်ချင်းပစ်DF-41 ဒုံးကျည်တွေထားလိုက်ပြီလို့တရုတ်ကမကြခင်တုန်းကပဲကြေညာခဲ့တာကတရုတ်ဘက်ကလက်တုံ့ပြန်မှုတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံဒေလီမြို့တော်ကကာကွယ်ရေးဆိုင်ရာသိပ္ပံကဂျန်ဂနက်စ်ပန်ဒါကသုံးသပ်ပါတယ
် The Chinese are not only through this kind of initiatives have
ခုလိုအစာပြုဆောင်ရွက်မှုကိုတရုတ်တို့ဘက်ကလှုပ်လိုက်တာက THAAD နဲ့ပတ်သက်လို့တုံ့ပြန်လိုက်တာဒါမှမဟုတ်အမေရိကန်သမ္မတတိကိုအချက်ပြလိုက်တာဖြစ်ပါတယ်တချိန်ထဲမှာတောင်ကိုရီးယားကိုသူတို့သဘောထားသိအောင်ပြလိုက်တာဖြစ်ပါတယ်
သတ်စနစ်ထားရှိဖို့တောင်ကိုရီးယားမှာစတင်ခဲ့ပြီးတဲ့နောက်တရုတ်ကဘာလက်ခီးတွေတောင်ကိုရီးယားကိုသွားလာတာနဲ့သွားတဲ့အတွက်တောင်ကိုရီးယားစီးပွားရေးကိုအထိနာစေခဲ့တယ်လို့လည်းသူကပြောပါတယ်။2016ခုနှစ်ဇူလိုင်လမှာအမေရိကန်ဒုံးလက်နဲ့ရန်ကာကွယ်ရေးသတ်စနစ်ထားရှိဖို့တောင်ကိုရီးယားဘက်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားဖျော်ဖြေလုပ်ငန်းတွေကအမှုပညာရှင်တွေတရုတ်နိုင်ငံစီကိုသွားတာတောင်ကိုရီးယားကလာတဲ့လေယာဉ်ခီးစင်တွေကိုကန့်သတ်တာအပြင်ကိုရီးယားကအကြီးဆုံးစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Lotte Group ရဲ့တရုတ်နိုင်ငံကဆောင်ရွက်မှုတွေကိုကန့်သတ်တာစတဲ့တရုတ်ဘက်ကနေဆောင်ရွက်ခဲ့တယ်လို့ဆိုတဲ့သတင်းကိုမကြခင်တုန်းကပဲတောင်ကိုရီးယားထုတ် Hankyu Re နေ့စဉ်သတင်းစာထဲမှာဖော်ပြခဲ့ပါတယ်ရှင်
။မဆုမျက်မွန်ပြောပြသွားတာပါ။အခုတော့မလေးရှားနိုင်ငံက Rohingya ဒုက္ခသည်တွေရဲ့သတင်းကိုပြောပြမှာပါရှင်။မလေးရှားနိုင်ငံမှာရှိတဲ့ Rohingya ဒုက္ခသည်တွေကအယောက်300ကိုမက်လာတရက်နေ့မှာစတင်ပြီးတော့တရားဝင်အလုတ်လုတ်ကင်ခွင့်ပေးမှာဖြစ်တယ်လို့မလေးဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကမနေ့ကြာသပတေးနေ့ကကြေညာလိုက်ပါတယ်။ဒီစီစဉ်ရဲ့အကျိုးဆက်တွေဘယ်လိုရှိလာမလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်။အခုလို Rohingya ဒုက္ခသည်တချို့ကိုစတင်ပြီးမလေးရှားနိုင်ငံမှာတရားဝင်အလုတ်လုတ်ခွင့်ပြုတာဟာမလေးရှားအစိုးရရဲ့ရှေ့ပြေးစမ်းသပ်မှုအစီအစဉ်တစ်ခုဖြစ်ပါတယ်။ရည်ရွယ်ချက်ကလည်းလူကုန်ကူးမှုပြဿနာဖြေရှင်းဖို့နဲ့ Rohingya တွေကိုအတင်းအဓမ္မစေခိုင်းပြီးအမျက်ထုတ်နေတာတွေကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့ဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကပြောကြားခဲ့ပါတယ်။ကြာသပတေးနေ့ကကွာလာလမ်ပူမြို့တော်မှာဒုဝင်ကြီးချုပ်အာမက်ဇာဟစ်ဟာမဒီကဦးဆောင်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတာဝန်ရှိသူတွေနဲ့ပူးတွဲကျင်းပတဲ့အစ်စ်မြင့်ဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ရမှာအခုစတင်မဲ့အစီအစဉ်ဟာဒုက္ခသည်ကပ်ပြားကင်ဆောင်ထားတဲ့ Rohingya တွေအတွက်ပဲဖြစ်ပြီးသူတို့တွေဟာလည်းကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစစ်ဆေးခံယူထားပြီးသူတွေသာဖြစ်တယ်လို့ဖော်ပြထားပါတယ်မလေးရှားအစိုးရရဲ့အစီအစဉ်မှာပါဝင်မဲ့ Rohingya ဒုက္ခသည်တွေဟာစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကရွေးချယ်ထားတဲ့ကုမ္ပဏီတွေထဲမှာဝင်ရောက်လုပ်ကံရမှာဖြစ်ပါတယ်။သူတို့တွေဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေမချခင်အတတ်ပညာကျွမ်းကျင်မှုနဲ့အတူဝင်ငွေလဲရရှိမှာဖြစ်တယ်လို့မလေးရှားဒုဝန်ကြီးချုပ်ကပြောပါတယ်။အခုလို Rohingya ဒုက္ခသည်တွေကိုအလုတ်လုတ်ခွင့်ပေးဖို့မလေးရှားအစိုးရဟာ2015ခုနှစ်ကတည်းကရထားချက်ရှိပေမဲ့2018ခုနှစ်မှစတင်အကောင့်ထဲပေါ်နိုင်တာဖြစ်ပြီးတရားဝင်လုတ်ကင်ခြင်းအဖြစ်အခြားအကျိုးခံစားခွင့်တွေရရှိလာမှာဖြစ်တယ်လို့မလေးရှားအခြေစိုက် Rohingya Society အဖွဲ့ရဲ့ဥက္ကဋ္ဌ Faisal ခေါ်ပုံမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ဒီဝင်ရဒုက္ခတွေချို့ရတော့ legal ဖြစ်တဲ့ဟာနဲ့ပြောအလုပ်လုပ်ချင်တာပေါ့အလို့ဆိုတော့ဒီမှာရှိရဲကျွန်တော်အခု UN ကပေးထားတယ်ဆိုတော့အဲ့ UN ကနဲ့သူက legal လို့လို့မရဘူးတရားဝင်လို့လို့မရဘူးနော်တရားဝင်လို့လို့မရတဲ့ပုံမှာသူတို့ကဥပမာတစ်ခါတလေအဲ့လိုမျိုးဟိုသွားလာတဲ့အခါမှာအဲ့လိုမျိုးပေါ့နော်ဟိုရေးတွေပါတွေကအဲ့လိုမျိုးမေးတာတို့ပါလို့ဘာညာရှိတာပေါ့တကယ်တမ်းကျတော့သူကအဲ့မဲ့လေသူတို့ဒီမှာ understand တစ်ခုအနေနဲ့သူတို့ကနားလည်မှုတစ်ခုအနေနဲ့အဲတန်းနားပြီးတော့ပေါ့အဲ့လိုမျိုးလုံခွင့်ပေးထားတာတကယ်တမ်းကျတော့ officially တော့လုတ်ခွင့်မရှိဘူးဒါမှမဟုတ်ဘာမှမလုပ်ဘူးပြောလို့ဆိုလုတ်ခွင့်တော့ပေးထားတယ်အဲ့လိုမျိုးပေါ့အဲဒီလိုမျိုး officially ပေးလာပြီဆိုလို့ရှိရင်တော့ ကောင်းတာပေါ့ officially ပြေးလိုက်ပြီဆိုလို့ရှိရင်သူတို့ work permit တင်နေ work permit တင်သူတို့ကဒီ insurance ရမယ်အဲ့ကျမရေးရှိနေတဲ့အမှန်မှန်ရှိလာမယ်အဲ့လိုမျိုးတွေပေါ့နော်အဲ့ဒါလည်းကောင်းတာပေါ့
ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားအစိုးရရဲ့ရှေ့ပြေးအစီအစဉ်မှာပါဝင်ဖို့လာပြီးလျှောက်လာတင်တဲ့ရိုဟင်ဂျာအယောက်120လောက်ပဲရှိသေးပြီးအရေးအတွက်ရနေပါနေသေးတယ်လို့ဒုတိယပြည်ထရေးဝန်ကြီးနူရုဇာလန်ကဆိုပါတယ်အများစုကသူတို့လူမှုအတိုင်းဝိုင်းမှာပဲရှိတဲ့စီးပွားရေးနဲ့အသေးစားလုပ်ငန်းတွေမှာပဲလုပ်ကိုင်လိုကြပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာဆွဲဆွဲမြဲမြဲမလုပ်လိုကြဘူးလို့မစ္စတာဇာလန်ကပြောပါတယ်2016ခုနှစ်ဒီဇင်ဘာလအထိစီးရင်တွေအရမလေးရှားနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒုက္ခသည်အဖြစ်အသိမှတ်ပြုထုတ်ပေးထားတဲ့ကပ်ပြားကင်ဆောင်ထားသူရိုဟင်ဂျာစုစုပေါင်း 96,000 ရှိနေပါတယ်။ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံက Food Flotilla ဦးဆောင်တဲ့ NGO အဖွဲ့တွေဟာဒီကနေ့ February 3ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကို23ရက်နေ့ထိပေးမှာဖြစ်ပါတယ်။ဒါအပြင်မလေးရှားနိုင်ငံကနေရိတ်ခါဆေးဝါးနဲ့တခြားကူညီထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာမယ်။မလေးရှားတင်မောကတော့ရန်ကုန်စိတ်ကမ်းကိုဒီလဇန်ပိုင်းအတွင်းရောက်ရှိမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ရှင်။
ပါရှင်ခင်ဗျာကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥက္ကဏီလောက်ကြံတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်တွေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-382-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်ဆာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ကျမတို့ Radio နဲ့ Facebook ကနေဓာတ်ရိုက်ထုတ်လွှင့်နေတဲ့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်တင်ပါတယ်ရှင်။ရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသအတွက် MEU FM Radio အစီအစဉ်ကိုပြန်ကြားရေးဝင်ကြီးဌာနက February 1ရက်နေ့မှာစတင်ပြီးတော့စမ်းသပ်ထုတ်လွှင့်နေပါပြီ။ဒေသဖွံ့ဖြိုးရေးနောက်ပြီးအစိုးရရဲ့ဒေသရင်းဆောင်ရွက်ချက်တွေကိုဒေသခံတွေရဲ့ဘာသာစကားတွေနဲ့စမ်းသပ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြည်ထောင်စုပြန်ကြားရေးဝင်ကြီးဌာနရဲ့ဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကိုမတ်သိန်ကီထိုက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ဆရာတို့ဒီပြန်ကြားရေးဝင်ကြီးဌာနကမောင်တော်ဘူးသီးတော်အတွက် MEU Radio FM အစီအစဉ်စတယ်လို့ကြားလို့ပါ။ဆရာအဲ့ဒါသိချင်လို့ပါ။ဟော
ဆရာမကဥစ္စာတော့အစီအစဉ်စတယ်ဆိုရတဲ့ဟုတ်ပါစမ်းသပ်ပြီးတော့ကျွန်တော် FM radio လေးကိုစမ်းသပ်ပြီးတော့လွှင့်တာပါခင်ဗျ။ဟိုစီစဉ်တစ်ခုလုံးဟိုလိုမျိုးစတာလို့မဟုတ်ကျွန်တော်ဟိုစမ်းသပ်လွှင့်တဲ့အနေထားပဲရှိပါသေးတယ်။
တရားအစိုးရပိုင်းလားဒါမှမဟုတ်ပုဂ္ဂလိကအစီအစဉ်လားဆရာတို့ဌာနအလုပ်တာလားဆရာ
။အဓိကတော့ကျွန်တော်တို့ကဒီဟိုပါပေါ့နော်။ဟိုကျွန်တော်တို့ဒီလူမှုဝန်ထမ်းကေဇေးဇန်နီယာခြားထားရေးကကျွန်တော်လုပ်နေတဲ့အစီအမံလေးရှိတယ်။နောက်အလုပ်သမားနဲ့လူမှုကြည့်ကြရေးဝန်ကြီးဌာနကနေပြီးတော့ကျွန်တော်လုပ်နေတဲ့အစီအမံလေးရှိတယ်။ဒါလေးကိုကျွန်တော်အဲ့ဒီဒေတာတစ်ပိုင်းမှာရှိတဲ့သူတွေနိုင်မှုတော့ကျွန်တော်လူကဲကျွန်တော် FM တခုကိုကျွန်တော်ကဆန်းသက်ပြီးလွှင့်နေသဘောပါခင်ဗျာ။လောက်တာတော့ကျွန်တော်ဒီကြံကြားရေးကကျွန်တော်တို့တာဝန်ယူပြီးတော့ဆောင်ရွက်ပေါက်ဆက်ကြီးနိုင်ကြီးဆောင်ရွက်ပေးတာပါ
။ဆရာအဲ့တော့ဒီလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့အဓိကဦးစားပေးထုတ်လွှင့်မှာပေါ့နော်
။အဓိကတော့အဲ့ဒါပါပဲ။နည်းနည်းဖွံ့ဖြိုးတိုးတက်ရေးနောက်ပြီးတော့ဒီဒေတာမှာရှိရကျွန်တော်လုံဆောင်နေတဲ့ဥစ္စာတွေကိုအဲ့ဒီမှာရှိတဲ့သူတွေပို့ပြီးတော့သိရှိနားလဲပြီးတော့ပူပေါင်းဆောင်ရွက်လာပြီးပေါ့
။ဘယ်တော့လောက်ဆရာတို့ဟိုတက်တက်မှမထုတ်လွှင့်နိုင်မယ်လို့ခန့်မှန်းထားပါလဲအစီအစဉ်ရှိပါလဲ
။အဲ့ဒါကတော့ကျွန်မဟိုလို timeline အနေနဲ့တော့အဲ့လိုအတိအကျပြောဖို့တော့မလွယ်ပါဘူးခင်ဗျ။အခုတော့လည်းမှာတော့ကျွန်တော်တို့ကဒီဟို test run တဘောမျိုးပေါ့နော်။ဆိုတော့ကျွန်တော်တင်ပြတယ်လို့စမ်းသပ်ထုတ်လွှင့်နိုင်နေတာလေးရှိတယ်။အဲ့ဒီပုံမှာမူတည်ပြီးတော့ကျွန်တော်နောက်ဆောင်ရွက်မဲ့ဥစ္စာလေးရာဆက်သွားမှာ။
အဲ့တော့စမ်းသပ်ထုတ်လွှင့်နေဆိုတော့အခုနယ်မြေတွင်းကတော့စပြီးတော့ဖမ်းပြီးတော့နားဆင်နိုင်ပြီပေါ့နော်ဆရာ။
အဲ့နဲနားထင်နိုင်ပါခင်ဗျာနားထင်နိုင်ဆိုတော့ကျွန်တော်တို့ကဟိုပါပေါ့စမ်းသပ်ထုတ်လွှင့်တာဖြစ်တဲ့အတွက်ကျွန်တော်ကအချိန်ကြီးမဟုတ်ဘူးအချိန်ပိုင်းလေးတွေပေါ့နော်ကျွန်တော်တို့ဒါမျိုးစမ်းစမ်းပြီးလွှင့
်ဘယ်ချိန်နေများလွှင့်ပါလဲဆရာ
မနေ့ကျွန်တော်တို့ကဟို၄နာရီစာလေးတွေပေါ့နော်၄နာရီစာဆိုတော့ကျွန်တော် repeat သွားတာပေါ့ဟိုတန်မာပြန်တော့ဟို၃နာရီစာစီစဉ်လေးတွေကိုကျွန်တော်ကမနေ့၆နာရီကနေပြီးတော့မနေ့၁၀နာရီညနေ၆နာရီကနေညနေ၁၀နာရီစချင်းချင်းဒါမျိုးလေးကျွန်တော်ချက်ချင်းလွှင့်ပေးထားပ
ါဟုတ်ကဲ့အခုကတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ခဲ့တာပါအခုဆက်လက်ပြီးတော့အိန်းနီချင်းထိုင်းနိုင်ငံရဲ့
နိုင်ငံရေးအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်ထိုင်းစစ်အစိုးရကနိုင်ငံရေးအရာဆေးဆက်ညှိနှိုင်းမှုတရက်ကိုလှုပ်ဆောင်လိုက်ပါတယ်။ထိုင်းနိုင်ငံကသဘောထားကွဲနေကြတဲ့ပါတီတွေနဲ့နိုင်ငံရေးအင်အားစုတွေကြားမှာတူညီတဲ့ဘုံရက်တီချက်နဲ့အမြင်တွေကိုစုစည်းပြီးတော့ဒီမိုကရေစီလမ်းပြမြေပုံကိုဖော်ဆောင်နိုင်ဖို့အတွက်ဖြစ်တယ်လို့ထိုင်းထိပ်တန်းတာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။ဘန်ကောက်မြို့က VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံမှာ2018ခုနှစ်မှာကျင်းပနိုင်ပွဲရှိတဲ့ထွေထွေရေးကောက်ပွဲမတိုင်ခင်ထိုင်းစစ်ဆိုရကနိုင်ငံရေးဆက်ဆက်ညီနိုင်မှုအသစ်တစ်ခုကိုလှုပ်ဆောင်လိုက်ပါတယ်။နိုင်ငံရေးပါတီတွေအချင်းချင်းကြားမှာဆွေးနွေးပြောဆိုမှုတွေကတဆင့်ဒီမိုကရေစီလမ်းပြမြေပုံရှေ့ကိုဆက်လန်းနိုင်ဖို့အခုနောက်ဆုံးကြိုးပမ်းမှုကိုထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prawat Wongsong ကဦးဆောင်တာဖြစ်ပါတယ်။အဓိကရည်ရွယ်ချက်ကတော့သဘောထားကွဲနေတဲ့ပါတီတွေကြားမှာနိုင်ငံရေးလူမှုဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ရေးရာနိုင်ငံခြားဆက်ဆံရေးနဲ့လူမှုဆက်သွယ်ရေးရန်ရာတွေနဲ့ပတ်သက်တဲ့ဘုံရည်တည်ချက်နဲ့အမြင်မျိုးမျိုးကိုစူးစီးတော့ဖို့ဖြစ်တယ်လို့ Prawat ကပြောပါတယ်။ထိုင်းစစ်တပ်အနေနဲ့ရသအစိုးရကိုအာဏာကိုချောမွေ့စွာလွှဲပြောင်းပေးနိုင်ဖို့အတွက်ကြိုးပမ်းနေတယ်လို့ Prawat ရဲ့နိုင်ငံရေးအကြံပေးဖြစ်တဲ့ပဏိတန်ဝါဒနာရောကပြောပါတယ်။နိုင်ငံလုံးအဆင့်ပြည်ပြောင်းလဲရေးတွေရဲ့အစိပ်ပိုင်းတရက်ဖြစ်တဲ့ဒီအစည်းအဝေးကအဓိကကြားတယ်လို့ထိုင်းစစ်တပ်ကရှုမြင်ထားပြီးတော့နိုင်ငံရေးလမ်းပြမြေပုံကိုမြေမြဆန်းဆန်းအကူအညီပေးနိုင်ဖို့အတွက်ကော်မတီလေးရက်ကိုဖွဲ့စည်းခဲ့ပါတယ်။ထိုင်းဆိုရအနေနဲ့နိုင်ငံရေးသမားတွေရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်မှာအဲ့ဒီစိတ်ကူးတွေကိုထည့်သွင်းသွားခြင်းနဲ့လို့ပဏိတန်ဝါဒနာရောင်ကပြောပါတယ်
။ Some kind of public contract could be constructed but we are not going to force anyone.to sign anything if they don't want to.
တချို့များနဲ့သက်ဆိုင်တဲ့သဘောတူစာချုပ်တွေချုပ်ဆိုကြမှာပါ။ဒါပေမဲ့သူတို့ကမလုပ်ချင်ဘူးဆိုရင်တော့ကျွန်တော်တို့ကတင်းကျပ်လုပ်ခိုင်းမှာမဟုတ်ပါဘူး။ငင်းချိုင်းနဲ့ပြန်လည်တင်းမြတ်ရေးကိုဖြစ်လာအောင်တင်းကျပ်လုပ်လို့မရပါဘူး။တိုးတက်မှုကတော့လာမယ့်ရွေးကောက်ခံသမ္မတပေါ်မှာမူတည်ပါလေ
။စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဖွဲ့စည်းပုံကနောက်ထပ်လာမယ့်ရွေးကောက်ခံအစိုးရတွေလက်ထက်မှာစစ်တပ်ကိုအာဏာပိုရှိလာစေမှာဖြစ်ပါလေ။ထိုင်းနိုင်ငံရဲ့ဘရင်တစ်မဟာဝဇီယာလောင်ကောင်းဟာဒီလုပ်ငန်းစဉ်မှာဩဇာတစုံတရားလွှမ်းမိုးနိုင်ခြင်းရှိတယ်လို့အကဲခတ်တွေကတော့ပြောပါတယ်။ဒါ့အပြင်ထိုင်းနိုင်ငံရေးဟာအပြောင်းအလဲတွေဖြစ်လာနိုင်ဖို့ရှိတယ်လို့ချူလာလောင်ကောင်းတက်ကတော်ကတတိနန်ပွန်ဆူဒရက်ကစင်ကာပူနိုင်ငံက Straight Time သတင်းစာကိုပြောပါတယ်။ထိုင်းပြည်ဟာအရှေ့မင်းသားဘဝတုန်းကတော့အရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့တက်ဆင်နဲ့နီးစပ်သူဖြစ်ပါတယ်။ထိုင်းစစ်တပ်ကဒီမိုကရက်ပါတီကိုထောက်ခံခဲ့ပေမဲ့လည်း2006ခုနှစ်ကစတင်ပြီးတော့တက်ဆင်ရဲ့ပွေထိုင်းပါတီကအထွေထွေရွေးကောက်ပွဲအတော်များများကိုအနိုင်ရခဲ့ပါတယ်။ထိုင်းနိုင်ငံရေးမှာအင်ဂျီအနီဝတ်တွေကတက်ဆင်ရဲ့ပွေထိုင်းပါတီကိုထောက်ခံသူတွေဖြစ်ကြပြီးတော့အင်ဂျီအဝဝတ်တွေကတော့မြို့နယ်လူထမ်းစားအများစုပါဝင်တဲ့ဒီမိုကရက်ပါတီကိုထောက်ခံသူတွေဖြစ်ကြပါတယ်။ရေရှည်မှာအောင်မြင်မှုတွေရဖို့အတွက်တရားဥပဒေစိုးမိုးရေးနဲ့စီးပွားရေးအခွင့်အလမ်းတွေကိုမြင့်တင်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီမိုကရက်ပါတီရဲ့ပြောခွင့်ရအာကနက်ပရုံဖန်ကပြောပါတယ်။
If you can do that, I think in the end, that's what will bring unity back to our society.
တရားဥပဒေစိုးမိုးရေးနဲ့စီးပွားရေးခွင့်လန်းတွေကိုမြင့်တင်ဆောင်ရွက်သွားမယ်ဆိုရင်အဖွဲ့တွေအားလုံးတစ်စပွဲတည်းထိုင်ပြီးဓာတ်ပုံရယုံတက်တက်အပေါ်ယံစိစက်ညီနိုင်တာမျိုးမဟုတ်ဘဲနဲ့နောက်ဆုံးမှာကျွန်တော်တို့ရဲ့လူမှုအတိုင်းဝိုင်းကိုစီးလုံးညီညွတ်မှုရအောင်လုပ်ပေးသွားနိုင်မှာပ
ါစစ်တပ်ကကြောတော့နောက်ခံပေးထားတဲ့ဒီအခြေခံဥပဒေကအထက်လွှတ်တော်အမတ်250နဲ့အောက်လွှတ်တော်အမတ်500ထားရှိသွားဖို့ပြောထားပါတယ်ဒီအခြေခံဥပဒေမူကြမ်းကအထက်လွှတ်တော်အနေနဲ့ဝန်ကြီးချုပ်ကိုရွေးချယ်မဲပေးဖို့ခွင့်ပြုထားတာကြောင့်ရွေးကောက်တင်မြှောက်ပြီးတော့တက်လာတာမဟုတ်တဲ့အစိုးရခေါင်းဆောင်တရက်ဖြစ်လာဖို့လမ်းဖွင့်ပေးထားတယ်လို့လည်းဒီမိုကရက်တစ်ပါတီက Crisis Channel ကပြောပါတယ
် So that's even if we have a national reconciliation
အခုချိန်မှာနိုင်ငံရေးအရာမျိုးသားပြန်လည်တင်မြှောက်ရေးဖြစ်နေတယ်ဆိုရင်တော့မှလက်ရှိဖွဲ့စည်းပုံကအနာဂတ်မှာကျွန်တော်တို့ကိုပြည်ပခန့်တွေတဲ့ရောက်အောင်တွန်းပို့ပေးထားပါတယ
်ထိုင်းနိုင်ငံရဲ့မတည်ငြိမ်တဲ့နိုင်ငံရေးသမိုင်းတစ်လျှောက်မျိုးသားပြန်လည်တင်မြှောက်ရေးအတွက်တောင်းဆိုတာတွေရှိခဲ့ပေမဲ့အာဏာပိုင်တွေကတော့နိုင်ငံရေးအင်အားစုတွေရဲ့အကြံပေးချက်တွေကိုသိပ်ပြီးတော့လက်ခံလေးမရှိပါဘူးခင်ဗျာ
ကိုရန်နိုင်ပါရှင်မကြာခင်မှာတော့တကြားနဲ့ကျမ်းမာရေးအကြောင်းပြောပြမယ်ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်သတင်းလွှာကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာနားဆင်ရမှာကတော့
ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်စီဒက်ကြီးအတာရက်လို့ခေါ်တဲ့ပရိုတင်းရယ်အစီဒက်လို့ခေါ်တဲ့ဖက်တဲ့အကူမျိုးတွေမှာတချို့
ကဒါကတော့တကြားနဲ့ကျန်းမာရေးအန္တရာယ်အကြောင်းဆွေးနွေးပြောဆိုထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။အခုတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီကိတင်ပြမယ် EDM အသုံးကတော့
Show your true colors.
ဖြစ်ပါလေ။စာလုံးပေါင်းက S H O W show ကပြပါ Y O U R your ကသင်၏ T R U E true ကအစ်မှ C L O U R S colors ကအယောင်လိုလုံးောက်အဓိပ္ပာယ်ရပါလေ။ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင်C-O-L-O-R-S ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲဖြာလုံးပေါင်းပါလေလို့တို့ရရှင်များကိုဗဟုသုတဖြင့်တင်ပြလိုပါလေစကွိုက်ထုံရဲ့ဓာတ်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါလေတကယ်ကြတော့ပြည်내ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါလေ။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြတ်မှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ EDM အသုံးဆင်းသင့်လာတယ်လို့သိရပါလေ။ဒီနေရာမှာအယောင်တို့ထိပေးရတဲ့ colors ကိုလူတူဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါလေ။ဒီသုံးရဲ့ idiom အထိပေးကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတခက်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Most people are on their best behavior when dating.But soon after their marriage, they begin to show their true colors.
လူအများစုကရည်စားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ့်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Most people are on their best behavior when dating, but soon after their marriage,They begin to show their true colors.
Hansong tha de aye chong tha ya ga ni de ke tyou ma a jin zo ri paw la de so yin idiom a thong ya be lu pyo ma le
Show your true colors.
Lu pyo lu ya ba de. E da ga ro di ka de mne tin pya ke de idiom a thong me phit ba de.
ခုလိုဒေါ်လာလာတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမရေကဏ္ဍကိုတင်ဆက်မှာပါ။ငယ်ရွယ်စဉ်မှာပိုကြိုက်တတ်တဲ့တကြောကိုခန္ဓာကိုယ်မှာလိုရာထက်ပိုစားမိရင်ကျမရေအန္တရာယ်ဖြစ်စေနိုင်တာနဲ့ပတ်သက်ပြီးတော့တင်ပြထားပါရယ်။အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းထားတာပါရှင်။
ကဲတမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာတရားနဲ့ပတ်သက်လို့ရှင်အချို့ပေါ့ဆရာနော်လူများကအထူးသဖြင့်ငယ်ရွယ်စဉ်အချိန်တုန်းကအရန်ကိုကြိုက်ခဲ့ကြတာပေါ့ဒီတရားအချို့စားတာကကောင်းတာတချို့ရှိတော်လဲပဲ
များသွားလို့ရှိရင်လွန်သွားလို့ရှိရင်တော့ဆရာကြီးဒီကျန်းမာရေးပြဿနာတွေတက်နိုင်တယ်လို့နောက်ပိုင်းမှာကျွန်တော်တို့သိလာကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီအချို့တက်ရဲ့သဘောတဘာဝနဲ့လွန်သွားလို့ရှိရင်ပေါ့နော်ဖြစ်နိုင်တယ်ဒီကျန်းမာရေးဆိုးကျိုးတွေစပြီးတော့ရှင်းပြပေးပါလား
အဲ့အချို့တက်လို့ခေါ်တဲ့တရားကျတော့အစာအုပ်စုအဓိကအစာအုပ်စုသုံးခုရှိတာပေါ့နော်အဲ့မှာဆိုရင်ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကက်ဆီတက်ကြီးအသားတက်လို့ခေါ်တဲ့ပရိုတင်းရယ်အဆီတက်လို့ခေါ်တဲ့ဖက်တဲ့အသုံးမျိုးတွေမှာအချို့တက်ကကျတော့ကက်ဆီတက်ကာဘိုဟိုက်ဒရိတ်ထဲမှာပါပါတယ်သူတို့ကကိုယ်ခန္ဓာအတွက်တော့လိုအပ်တယ်အထူးသဖြင့်ကုန်းနှောင်းနဲ့ကြွက်သားတွေအတွက်အဓိကစိုင်းပြည့်တဲ့အရာပဲဖြစ်ပါတယ်ကုန်းနှောင်းအားဆိုလို့ရှိရင်တကြားကိုအဓိကထားပြီးအသုံးပြုရတာပေါ့ဒါမျိုးလည်းပဲတန်ဆေးလူမျိုးဆိုလိုမျိုးပဲကြစားတက်လွန်ကဲွားတဲ့အခါကြလို့ရှိရင်ပိုရှင်ရဲ့တကြားတွေကအတဲရနေပြီးတော့အစီတက်ကိုစောင်းပြီးလိုက်ဆိုတဲ့အခါကျအစီစုပုံကောင်ဖြစ်စေတယ်အဲ့ဒီရေရှည်တရားတက်များတဲ့အခါကျလို့ရှိရင်တရားတက်နည်းအောင်ဆိုပြီးကိုခန္ဓာနေပြီးတော့တန်ခရက်ဆိုခေါ်တဲ့အင်္ဂါစိတ်ပန်းကနေပေါ့အင်ဆူလင်ပုံမှုသွားထုတ်ရတယ်။အဲ့ဒီအင်ဆူလင်ကများများထုတ်ရတာပေါ့ထုတ်တဲ့အခါကျလို့ရှိရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတရားတက်ကရေရှည်မှာများလာတဲ့အခါကျရင်စီးကျူသွေးကျူရောဂါတွေဖြစ်နိုင်ပါတယ်။အဲ့နှလုံးသွေးကျောဖြစ်နေရောဂါတွေဖြစ်နိုင်ပါတယ်။သိပြီးတော့တရားတက်တွေများတယ်ဆိုလို့ရှိရင်အုန်းနောက်တွင်းမှာသူက free radical လို့ခေါ်တဲ့စိတ်တော့ဖြစ်စီတဲ့တက်စီစီဆိုစုပုံစီပါတက်စာကြလို့ရှိရင်မှန်ညာနေချင်းရင်တော့တစ်ခုမြင်နေနိုင်တဲ့စွန့်ရင်ချင်းစင်တာစိတ်ချင်းချုံနိုင်မှုကိုဖြစ်စီယူရင်းစီတာအဲ့ဒါတွေကိုဖြစ်စီတတ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောရှိသေးလားဆရာဒီတကြားတက်လွန်ကဲစွာသုံးဆွဲမိတဲ့အတွက
်ဒီပုံနေတဲ့တကြားတွေဟာ1 byte မှာစုတဲ့အခါကျရင်သူက byte ရှင်းလာတာပေါ့နော်အဲ့ဒီ byte ရှင်းလာပြီးတဲ့အခါကျတော့အဲ့ဒီတက် byte ရှင်းတဲ့ကြည့်ရတယ်လို့ဒီလိုသူကြောချင်းရောကနေဆက်ဆက်ဆက်ပြောတာရှိတယ်။နောက်တစ်ခုကအသားအောက်မှာကြားတက်တွေသွားပြီးစုပုံတယ်။စုပုံတဲ့ဒီအခါကြလို့ရှိရင်ဒီအရေးကြားပြည့်အသက်အရွယ်ကြီးရင်လာတဲ့အသားရည်ဖြစ်စေတာပေါ့။အသားရည်ဖြစ်ပြီးလွယ်တယ်။နောက်တစ်ခုကကျွတ်သားမှာဆိုလို့ရှိရင်တော့ကြားတက်ကိုတော့အဓိကသုံးတာလေ။အဲ့တော့ခုနလိုမျိုးပဲသူအသုံးရလာတဲ့အခါကြလို့ရှိရင် periodically ထွက်လာမယ်။ထွက်လာတဲ့အခါကျရင်သတ္တဝါတွေအနေနဲ့ထိခိုက်ကျစီးမှုတွေတော့ဖြစ်နေတ
ယ်ဟုတ်ကဲ့ဆရာနောက်ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ခုနကဒီမှတ်ဉာဏ်ကြတာအပြင်ပေါ့နော်တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်နေတာရောရှိသေးလား
ရှိပါတယ်အဲ့တခြားသာသုံးလိုက်တဲ့ဆိုလို့ရှိရင်သူတို့နောက်ဆုံးသူတို့ပြဿနာလောက်ထားတာတွေရပါနော်တခြားခါလည်းပဲသဆင်းလန်းတဲ့အနိဒင်ရှိတဲ့ဆိုပြီးတော့လည်းပဲပြေးရှိလာတယ်ဒါကြောင့်လည်းဆိုတဲ့အခါကျတော့စိတ်တခြားတက်ဉာဏ်များစားလို့ရှိရင်ဘာဆက်လာလဲဆိုတော့ခုနောက်တွင်မှာဟုတ်စေကိုမြင်တတ်တဲ့စီလိုတော်နေလို့ခေါ်တဲ့ဓာတ်ထွက်လာ။အဲ့ဒီဓာတ်ကလူစိတ်ကိုမြင်နေတဲ့အခါကျဆွလန်းမှုဖြစ်နေတာပေါ့။နောက်တစ်ခုကဒိုပမင်းလို့ခေါ်တဲ့ဓာတ်တူသွားလာ။အဲ့ဒိုပမင်းကကြတော့အချို့ကိုထပ်ပြီးတော့စားသုံးဒိုစိတ်ဖြစ်အောင်တဆုံဆုံပြေးတာပေါ့။အဲ့ခါကျတော့အဲ့စိတ်ဖြီးပြီးတဲ့သူတူကအချို့တက်တရားတက်ကိုစားသုံးပြေးတယ်တပြန်နဲ့ဆက်ဆက်စားသုံးလူစိတ်ဖြစ်ပေါ်လာပြီးတော့စိတ်မထိန်းတဲ့လူပဲနဲ့စားသုံးလိုက်အခါကျလို့ရှင်ကိုခန္ဓာလေးတင်ပူပြီးတက်တာတည်းတွေ့ရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆိုးကျိုးတွေများတာပေါ့ဆရာနော်လွန်သွားလို့ရှင်အဲ့တော့ဒီနေရာမှာအဆိုးဆုံးဆရာစပြောခဲ့တယ်ခုနကဒီအဝလွန်ခြင်းပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဆရာရေဒီအသေးစိတ်လေးနည်းနည်းဖြစ်ပုံဖြစ်နေလေးရှင်းပြပေးလို့ရမလား
ကိုခန္ဓာအတွက်ကလိုအပ်တဲ့အချို့တက်တရားတက်ဝင်သွားတဲ့အခါကျလို့ရှင်သူ့ကိုခန္ဓာသုံးပြရအဓိကတော့ပြတ်သားဒီမှာဒီအသေးမှလည်းပြဖြစ်ဖြစ်ပြတာပေါ့အဲ့တော့ဟိုကိုလည်းလှုပ်ရှားမှုတွေလုပ်မယ်ဆိုလို့ရှိရင်လှုပ်ရှားသွားလာမှုတွေလုပ်မယ်ဆိုရင်တော့စကြာတက်ကတော့လောင်ကျွန်းပြီးတော့ပြက်စီးသွားတာဒါဆိုမဲ့လို့လည်းပဲအဲ့လိုမျိုးအချိုးသားတာများတယ်သူတို့ပြင်အချိုးရည်တွေတောက်တာများတယ်ဟုတ်ဟိုအားချစ်အချိုးရည်တွေအဲ့ထက်မှဆိုလို့ရှိရင်လည်းတော့ပမာဏစကြာတက်အစ200လောက်ပို့ပြီးတော့ချိုးစီတဲ့စက်ပစ္စည်းတွေပါတာပေါ့အဲ့လိုမျိုးငါးစားသုံးမိမယ်ဒါမျိုးကိုလည်းလှုပ်ရှားမှုတွေနည်းမယ်ဆိုလို့ရှိရင်အဲ့ပူနေတဲ့ကြားရီကအသေးကနေပြီးတဲ့အခါကျတော့အစီတက်ကိုသူကကြောင်းပြီးအဲ့ဒီအစီတရားအသေးကနေကြောင်းပြီးသွားတဲ့အခါကျသွေးသေးကိုရောက်သွားသွေးကိုထွက်လိုက်ပြီးတဲ့အခါကျလို့ရှိရင်သွေးနေပေါ်ကိုခန္ဓာနှံ့သွားတဲ့အတွက်ကြောင့်ရေစီလာကကျွန်တော်သွေးကြောတွေမှာဟိုတန်ပိုက်လုံးတွေမှာတန်ကြီးတက်တယ်လို့ပေါ့အစီကျိုးတွေတက်ပြီးတဲ့အခါကျရင်သွေးကြောကျင်းတဲ့ရောဂါတွေဖြစ်စေတယ်ဒီမှာနှလုံးကိုသွားတဲ့သွေးကြောကိုမှပိတ်ဆို့တယ်ပြလို့ရှိရင်နှလုံးသွေးကြောကျင်းတဲ့ရောဂါနှလုံးသွက်သားပြေးသွားနိုင်တဲ့ကြောက်တာပေါ့နော်အားအတလို့ခေါ်တဲ့နှလုံးရောဂါဖြစ်နိုင်တယ်ပြီးတဲ့အခါကျလို့ရှိရင်တခြားခြေတို့လက်တို့တွားတဲ့ကြောက်တွေပိတ်တယ်ဆိုလို့ရှိရင်လည်းခြေလက်ပုတ်တာတို့ အုံနောက်ကိုသွားတဲ့ကြိုးကြောပိတ်တယ်ဆိုလို့ရှင်းတယ်ဒီဖြန်းတာတို့ကြောက်ကတ်ကိုသွားတဲ့ကြိုးကြောတွေပိတ်တယ်ဆိုလို့ရှင်းတယ်ကြောက်ကတ်ပျက်စီးတာတို့နောက်ပြီးတော့သွေးဖိအားကိုတက်စီတဲ့ hypertension လို့ခေါ်တဲ့ပြူရောဂါဖြစ်စီတာတို့အဲလိုမျိုးတွေအစီအစဉ်များစီပြီးတော့ဖြစ်စီပါတယ်ဒီလိုခါကြလို့ရှင်းပြီး one type အဖတ်မှာလည်းအစီအစဉ်စုပုံပြီးတဲ့ခါကြလို့ရှင်းလို့ပိုက်ဆွဲလာတာပေါ့အဲ့ဒီအစီစုပုံဝင်ရတဲ့လူတွေဟာဒီခုနပြောတဲ့နှလုံးကြိုးကြိုးကျင်းတဲ့ယောဂလေးဖြတ်တဲ့ယောဂတက်ရမျိုးကြီးဖြစ်ဖို့လားလားပုံများပါ
ဟုတ်ကဲ့ဆရာတော့အခုလိုဒုက္ခမရအောင်ပေါ့နော်လွန်ကျွမသွားအောင်တရားပေါ့နော်ဘလောက်ပမာဏအထိကကျွန်တော်တို့ဒီခန္ဓာကိုယ်ကနေလိုအပ်တဲ့အနေအထားဖြစ်လဲအဲ့ဒီထက်ကျော်ပြီးတော့မစားသုံးသင့်ဘူးလေပေါ့ဆရာနော
်အမေရိကန်နှလုံးယောဂကုသမှုဆိုင်ရာအဖွဲ့ကြီးကသတ်မှတ်ပေးထားတာကတော့ဒီနေ့တောင်အများဆုံးစားတဲ့တရားပမာဏကိုအမျိုးသားတူအတွက်ဆိုလို့ရှိရင်36 gram ဒီလိုဒီမီတူကတော့20 gram ဆိုတော့ထားလိုက်။အဲ့ဒီပူပြီးစရင်တော့ခုနကျန်းမာရေးကြိုးစားနေတာဖြစ်စေနိုင်တယ်လို့ဆိုပါ။အဲ့တော့ခမဲတက်ပမာဏကိုပြောရမယ်ဆိုလို့ရှိရင်အဆုံးအသေးပေါ့။အဲ့ဒီလက်ဖက်ရည်စုံတစ်သုံးအောင်ဆိုလို့ရှိရင်တခြားပမာဏ4 gram ပါတယ်။အဲ့တော့အမျိုးသားတူအတွက်ဆိုလို့ရှိရင်36 gram ဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စွန့်တဲ့တစ်နေ့တစ်နေ့ပို့မစားသင့်ဘူး။အမျိုးသမီးဆိုလို့ရှိရင်တော့မားစွန့်တဲ့ပို့ပြီးတော့မစားသုံးသင့်ဘူးဆိုပြီးတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ VOA မြန်မာပိုင်းရဲ့ internet website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်ချင်တာဒါမှမဟုတ်ဝေဖန်အကြံပေးချင်တာတွေရှိမယ်ဆိုရင်တော့ burmese@voanews.com email ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်မြန်မာပြည်ပေးစာကဏ္ဍမှာသရရှင်တွေရဲ့ပေးစာတွေကိုဖော်ပြနေပါတယ်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမိပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့အစည်းတွေအခြေချလှုပ်ရှားမှုတွေကိုလုံးဝမပြုလုပ်ဖို့ချင်းမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်ကကချင်စစ်ပြေးဒုက္ခသည်တွေရာသီဥတုတန်းကြောင့်အမိုးအကာနဲ့အနှွေးထည်တွေအရေးပေါ်လိုအပ်နေတဲ့ဆိုတာနဲ့ကချင်ပြည်နယ်မြစ်ကြမ်းမြို့မှာနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ကဦးဆောင်ကျင်းပတဲ့အေယာဝတီမြစ်ဝမ်းဒေသပတ်ပေါင်းစုံစမ်းစစ်ခြင်းဆိုင်ရာအလို့ရုံဆွေးနွေးပွဲကိုမြစ်စုံဒေသခံတွေကန့်ကွက်ခဲ့ကြတဲ့အကြောင်းအရာတွေကိုကြားကြားရမှာပါရှင
်။ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်လက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကဇန်နဝါရီလ28ရက်နေ့ကထပ်မံတောင်းဆိုလိုက်ပါတယ်။ CNF ဘဟုဌာနချုပ်ဝီတိုရီယာစခန်းမှာအခုလ20ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုလုပ်တဲ့ချင်းအမျိုးသားတပ်ဦးစတမအကြိမ်ညီလာခံသက်တမ်းဒုတိယအကြိမ်ဘဟုကော်မတီအစည်းအဝေးအပြီးမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးတောင်းဆိုလိုက်တာပါ။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်နဲ့အိန္ဒိယမြန်မာနယ်စပ်အနီးတစ်ဝိုက်ဟာလက်နက်ကင်တွေဖြစ်ကြတဲ့ရခိုင်တပ်မတော် AA နဲ့ရခိုင်လူမျိုးရေးတပ်မတော် ALA တို့ခြေကုပ်ယူလှုပ်ရှားတဲ့နေရာဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တပ်ဖွဲ့တို့ပလောဝမြို့နယ်အတွင်းမကြာခဏဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပလောဝမြို့နယ်ပြင်စိုးကျေးရွာကဒေသခံချင်းပြည်သူ390နီးပါးခန့်စစ်ဘေးတိမ်းရှောင်ခဲ့ရပြီးယနေ့ချိန်အထိနေရပ်မပြတ်နိုင်ကြသေးပါဘူး။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာတိုက်ပွဲကြောင့်ထွက်ပြေးသိမ်းရှောင်နေကြတဲ့ကချင်စစ်ပြေးဒုက္ခသည်တွေမှာစောင်းရသည့်အေးလွန်ကဲမှုကြောင့်အမိုးကနဲ့နှွေးထည်တွေအရေးပေါ်လိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။မကြာသေးခင်ကတိုက်ပွဲကြောင့်ထပ်မံထွက်ပြေးနေရတဲ့ဇိုင်းအောင်စခန်းနဲ့ခေါင်းချောင်းဒုက္ခသည်စခန်းတစ်မှာကျုပ်တည်းပြောင်းရွှေ့လာတာဖြစ်လို့ခြုံဆောင်တွေအမိုးကတွေအနှွေးထည်အုံဆောင်တွေကဆလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ Nana Bana Yanni Bama, Yi Kere T Isa Dajao, Sip Y Duka de Kalina, Taji Uri to a Jama Yichin, Tika Lani Delule, Sakanta when she do the Gabiovare. Sign on Sip Y Duka de Chugaro, Kachin Lula Yipweke, Utencho Yanemi, Lansa, Bajam Bum Bagani, Waimon Mu, Sichon Sakango, Bianchi La Dule, Shinivare.
Nangano Adain Bing Kan Boko, Dawson Suti, Usam Jimbame, Nasati Yasu, Pinlo Nila Kandutia at Jama. Shan and Mildari, Nangaye, Bung the Bodun Jet Kure, Tatui, Tatane, Tempia, Swinwin and Boadre, Shampi Ninuye Gomadiga, Gozle Donga Joha, Osu Sangasu, Quebi, Shampi Ne Mune Lizang Amuma, Shan Lutu the Bota, Gao Yu Ye Gwensen, Drisong, Matan, Busu Nijavare, Shampi Dang Bango, Napwe, Miao Bango, Dongpwe, Shibang, Napwedo Bien, Sagang Dine Homele, Gachimbine, Moni Mu, Mandalay Dine, Mandalay Mune, Gayabine, Luego Murugo, the Pussy, say Lupi, did that can shanu tune, Drisong Nijarello, Shan Mu that sent, Nangaye Swinu Boy, Pimiao Ye Comedy, Bio Quenya, Sign Lake, Bioware.
တဆိုင်ရာအဖွဲ့အသီးသီးကနေရှမ်းအမျိုးသားရိုးရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးရင်းမြစ်တဘာဝတည်ရန်ဇာတာဆိုင်ရာလိုအပ်ချက်တွေကိုမှတ်တမ်းကောက်ယူပြီးဖေဖော်ဝါရီလလလပိုင်းမှာကျင်းပမယ်ရှမ်းအမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်နေရမပြန်ရဲသေးတဲ့ကရင်ပြည်နယ်မြန်ကြီးကိုစစ်ပြေးဆောင်စခန်းကမက်ရဝေါ်စစ်ပြေးဆောင်ငါးဆောင် တက်သောဗုဒ္ဓဘာသာကရင်တမတော် TKP တို့အကြားမဲရဝေါ်ဒေတာတွင်ပြည့်ခတ်မှုကြောင့်ညာကျင်းကူစခန်းမှာလာရောက်ခိုလုံနေတာလည်းဖြစ်ပါတယ်
။လာမယ့် April လတရက်နေ့မှာကျင်းပမယ့်ဂျားဖြတ်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရအတွက်ဝင်ရောက်ရှင်ပြိုင်ဖို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်အမ်းမြို့နယ်မှာမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒေါက်တာအေးမောင်ဟာအမ်းမြို့နယ်တက်တောင်လုံနဲ့ယူဆတဲ့ကျေးရွာတွေကိုတွားရောက်ပြီးမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေတယ်လို့စည်းရုံးရေးခရီးမှလိုက်ပါနေသူတွေကပြောပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာအမ်းမဲဆန္ဒနယ်မြေကအနိုင်ရသွားတဲ့ပြည်ခိုင်ဖြိုးပါတီကဦးသိန်းဆွေဟာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးအဖြစ်ခန့်အပ်ခံခဲ့ရတဲ့အတွက်သူ့နေရာလစ်လပ်နေတာဖြစ်ပါတယ်။အခုလာမဲ့ဂျားဖြတ်ရွေးကောက်ပွဲမှာအားမြို့နယ်မှာရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥစော်ဝင်းမင်းတက်ခိုင်ဖွံ့ဖြိုးရေးပါတီကဦးတောင်အေးနဲ့တတိပုဂ္ဂလတဦးအပါအဝင်စုစုပေါင်း၄ဦးရှင်ပြိုင်ကြမှာဖြစ်ပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကျနားမြို့မှာရှိတဲ့ Palm Spring Hotel မှာကမ္ဘာပံရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေး Corporation IFC ကဦးဆောင်ကျင်းပတဲ့ AIRI မြစ်ဝမ်းဒေသဘတ်ဆုံပါဝင်ပတ်သက်သူများရဲ့စမ်းစစ်ခြင်းဆိုင်ရာအလို့ယုံဆွေးနွေးပွဲကို January 31ရက်နေ့မှာ AIRI မြစ်ဆုံဒေသခံတွေကကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရေကာတာစီမံကိန်းတွေဟာဒေသခံတွေအတွက်အကျိုးမရှိဘူးလို့လည်းဆိုပါတယ်။အမည်ရဲ့စူးစီးချက်ကို Nam Hom ကလည်းအခုလိုတင်ဆက်ထားပါတယ်။
အယဝတီမြစ်ဆုံရေကာတာတိဆောက်ရေးအလုံယုံဇင်းနွေးပွဲကိုကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ရတဲ့အကြောင်းကိုတော့ဆန္ဒထုတ်ဖော်ပွဲဦးဆောင်သူအောင်မြင်သာကျေးရွာမှတော်ကြခွန်ကအခုလိုပြောပါတယ်
အခု IFC ကပေါ့နော်ရေကာတာလို့ဖို့တိုက်တွန်းနေတယ်သူအစည်းအဝေးတွေလုပ်နေတယ်နော်အဲ့တော့ကျမတို့ဒေတာခန်တွေကအဲဒါကိုစိတ်ကူပေါ့နော်ရေကာတာလုံမှာကိုစိုးရင်နော်ကျမတို့ဒေတာခန်တွေလည်းအခုဆိုရင်ဒီဆုံလုံးဝရေကာတာကိုကန့်ကွက်ပါတယ်လို့
မြစ်ဆုံရေကာတာစီမံကိန်းကြောင့်2010ခုနှစ်ကနေ2012ခုနှစ်အတွင်းပြောင်းရွှေ့ခံရတဲ့ကျေးရွာပေါင်း10ရွာခန့်ရှိပြီးရွာသား4000ကျော်ကိုအောင်မြင်သာရွာမှာပြောင်းရွှေ့ထားခဲ့ပေမဲ့နေထိုင်စားသောက်ရေးမှာအခက်အခဲတွေရှိနေတယ်လို့ဒေတာခန်တွေကဆိုပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးဒေတာခန်တွေစစ်ဘေးရှောင်နေရချိန်မှာအခုလိုဖွံ့ဖြိုးရေးစီမံကိန်းတွေမလုပ်သင့်တော့ဘူးလို့မြန်မာနိုင်ငံမြစ်ချောင်းမြက်ကွင်ရဲ့ BRN အဖွဲ့ဝင်ဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးကွင်ရဲ့အထွတ်ထွေအသွင်းရေးမှူးကိုစတီဗန်နော်အောင်ကပြောပြပါတယ
်အခုဒီလိုမျိုးနိုင်ငံချင်းမတည်ငြိမ်ဖြစ်တဲ့အချိန်မှာစီးပွားရေးကိုရှေ့ရှုတဲ့ဖွံ့ဖြိုးရေးစီမံကိန်းပေါ့နော် DRD ဦးစားပေးမှလှုပ်ဆောင်တဲ့ဒီဟာတော့အခုချိန်မှာတည်းက ဒီအချင်းမဟုတ်ဘူးဆိုတဲ့အနေနဲ့ကျွန်တော်တို့ကကန့်ကွက်ခြင်းဖြစ်တယ
်။ယေကာရာစီမံကိန်းတွေတည်ရှိတဲ့နေရာဒေသတွေဟာအယံဝတီမြစ်ဖြားပိုင်းနဲ့တန်လွင်မြစ်ရိုးတလျှောက်ရှိတိုင်းရင်းသားတွေနေထိုင်ရာဒေသတွေထဲမှာဒါတည်ရှိတာဖြစ်ပြီးတိုင်းရင်းသားဒေသတွေအတွက်အကျိုးအမြတ်မရှိဘူးလို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရဲ့ SSN မှာပြောရေးဆိုခွင့်ရှိသူဇိုက်ခဆန်ကပြောပါတယ်
။နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကသူကယေကာတာလာဆောက်ဖို့ရှင်းကပ်တဲ့ဟာပဲဖြစ်တာပေါ့နော်။အဓိကအချက်ကတော့ရလာတဲ့လက်စစ်တအားကိုသူကအပြင်နိုင်ငံခြားကိုရောင်းချပြီးတော့မှသူကအဲ့အနေရလာမဲ့အမြငွေလေးကိုပဲသူကယူမှဖြစ်ပြီပေါ့နော်ကျွန်တော်တို့အတွက်လုံးဝအကျိုးအမြတ်မရှိဘူး
မြစ်ဆုံရေကတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်ထည့်ဖော်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိခဲ့တာကြောင့်2011ခုနှစ်မှာရည်ရည်ရပ်ဆိုင်ထားခဲ့ပြီး NLD အစိုးရတစ်တက်လာပြီးတဲ့နောက်မှာတော့အစိုးရကနေအယဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့2015ခုနှစ်တုန်းကတဘာဝဘေးဒဏ်ခံခဲ့ကြရတဲ့ဟာခမျိုးကဒေသခံတွေအတွက်မြေနေရာချပေးထားတဲ့နေရာသစ်မှာလာမယ့်မတ်လကုန်အထိမပြောင်းရွှေ့ကြဘူးဆိုရင်ပေးထားတဲ့မြေနေရာတွေကိုပြန်သိမ်းမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုလိုက်ပါတယ်။အကြောင်းဆိုရင်တော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်ရှင်
။2015ခုနှစ်တွင်ဟာခမျိုးတဘာဝဘေးဒဏ်ကျရောက်ခဲ့စဉ်ကနေအိမ်ပျက်စီးသွားကြတဲ့အိမ်တောင်စု88စုအတွက်အိမ်မြေနေရာချထားပေးပေမဲ့အများစုကတော့ယနေ့ချိန်ထိမပြောင်းရွှေ့ကြသေးတဲ့အခြေအနေမှာရှိနေပါတယ်။လာမယ့်မလကုန်ထိမပြောင်းရွှေ့ဘူးဆိုရင်ချပေးထားတဲ့မြေနေရာတွေကိုပြန်လည်သိမ်းဆည်းသွားမယ်လို့ချင်းပြည်နယ်အစိုးရစီပင်ဝန်ကြီးစလိုင်းအိုက်ဆိုက်ခင်ကသတိပေးပြောဆိုခဲ့ပါတယ်
။နေရာမရှိဘူးဆိုပြောတော့ကျွန်တော်ချပေးတယ်ဒီအောက်တိုဘာကလေးကကျွန်တော်ချပေးတာ6လမှ7မနေရင်ကျွန်တော်ကတင်းပြီးတော့ဒီတိုင်းဆက်ထားရင်ညီကတာဖြစ်တော့သူတို့လွဲပြောင်းတာလို့ပါလို့ညာလို့ဟိုမဟုတ်တာတွေဖြစ်လာနိုင်တယ်လေမတမာတာတွေဖြစ်နိုင်တယ်
ပြည်နယ်ဆိုရအနေနဲ့မြေနေရာတာချထားပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကူညီပေးဖို့မှုတွေမရှိတာကြောင့်ငွေကြေးမတတ်နိုင်တဲ့သူတွေကတော့အခုချိန်ထိမပြောင်းရွှေ့နိုင်တာဖြစ်တယ်လို့ဟာခါတေသခန်ဦးကပြောပါတယ်
။ငွေမရှိနိုင်တဲ့လူတွေလည်းရှိသေးတာပေါ့။ငွေမရှိတာကြောင့်ဆောက်နိုင်တာတိကျတာ
။လက်ရှိမှာတော့အစိုးရကချပေးထားတဲ့မြေနေရာမှာကိုနီးကိုဟာနဲ့အခုချိန်ထိအိမ်တော်စု21စုသာပြောင်းရွှေ့နိုင်သေးပြီးရန်ရှိတဲ့အိမ်တော်စု58စုကတော့ပြောင်းရွှေ့နိုင်ခြင်းမရှိသေးပါဘူး။ပြောင်းရွှေ့ရမယ့်သူတွေတွင်နဲ့ကိုဘာသာကိုအိမ်ဆောက်ရမှာဖြစ်ပြီးတကယ်လို့မဆောက်နိုင်ဘူးဆိုရင်အစိုးရမဟုတ်တဲ့ဖွဲ့စည်းတွေလူမှုကယ်ဆယ်ရေးဖွဲ့တွေကဝိုင်းဝန်းကူညီပေးမှာဖြစ်တယ်လို့ဝန်ကြီးစလိုက်အိုက်ဆက်ခင်ကပြောပါတယ်အစိုးရအနေနဲ့မြေကွက်ချပေးရုံနဲ့ဒုက္ခသည်တွေအိမ်ဆောက်ဖို့ဟာခက်ခဲတဲ့အခြေအနေမှာရှိနေမယ်လို့ဟန်ခါမြို့ခြေဆိုင်ချင်းလန်ဘုတ်အက်ဒီတာစလိုက်ဟောလေးကပြောပါတယ်
သူတို့အိမ်မြေကွက်ပေးရုံနဲ့လုံလုံးတယ်လို့အစိုးရတွေကထင်တယ်ဆိုတော့အစိုးရရဲ့အဲလူအပန်းနေပြီလို့ကျွန်တော်ထင်ပါတယ
်။ဂျန်ရှိနေသေးတဲ့အိမ်တော်စု58စုတို့ဟာမလမကုန်ခင်မှာကိုဘာရာကိုအိမ်ဆောက်ပြီးပြောင်းရွှေ့နိုင်မလား။တကယ်လို့မပြောင်းရွှေ့နိုင်ဘူးဆိုရင်ပြည်နယ်စိုးရကတော့ပါရီဆက်လုပ်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့လဲစလိုင်းဟောလေးကပြောပါတယ်။
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းအခြေချလှုပ်ရှားမှုတွေလုံးဝမပြုလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကနေထပ်မံတောင်းဆိုလိုက်ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တောက်ကြနေနေတဲ့ King VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တောရရှင်များခင်ဗျာအီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့တိတာထင်ရှားတဲ့တိုးတက်မှုဖြစ်စဉ်တရအဖြစ်မူဆိုးမျိုးရဲ့အရှိတ်အချမ်းကို IS Islamic စစ်သွေးရတွေလက်ကနေလွတ်မြောက်ခဲ့ပြီဖြစ်ကြောင်းကြေညာနိုင်ခဲ့ပါတယ်။ ISIL စစ်တွေးကြွအစွန်းရောက်တွေကိုချေမှုန်းတက်ခိုက်နေတဲ့နိုင်ငံတကာညွန့်မောင်းအဖွဲ့ကြီးရဲ့ American နိုင်ငံဆိုင်ရာအထူးတန်တမန် Barack McGregor ကအီရတ်တပ်ဖွဲ့တွေရဲ့စွန့်ဆောင်နိုင်မှုပေါ်မှာချီးကျူးထောပနာပြုခဲ့ပါတယ်။မူဆိုးမျိုးမှာဆက်လက်တက်ခိုက်နေစေဖြစ်ပေမဲ့အကြမ်းဖက်သမားတွေဟာဆုတ်ခွာနေကြပြီးလူလူကြီးကအီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့ဘက်မှာရှိနေပြီလို့ McGregor ကမှတ်ချက်ပြုပါတယ်။ဒီလိုလှုပ်ဆောင်နေတဲ့လမ်းကြောင်းပေါ်မှာအရေးပါတဲ့အဆင့်တစ်ခုကတော့တချိန်ကအရှေ့လေပိုင်းဒေသမှာအဆင့်မြင့်တင်ကြားပို့ချမှုပေးနေတဲ့အဖွဲ့အစည်းကြီးတွေကတခုဖြစ်တဲ့မူဆိုးတက္ကသိုလ်လွတ်မြောက်ရေးပဲဖြစ်ပါတယ်။မူဆိုးတက္ကသိုလ်က2014ခုနှစ်အတွင်းအိုက်ဇဲရီလက်ထက်ကိုကြားရောက်သွားခဲ့ရတာပါ။အိုက်ဇဲရီလက်ကတက္ကသိုလ်လွတ်မြောက်အောင်စွမ်းဆောင်နိုင်ခဲ့တာဟာအကြောင်းများစွာတွေကအဓိကကြားတဲ့အချက်တစ်ခုဖြစ်တဲ့အကြောင်း စစ်စင်ရေးအစီအစဉ်ရဲ့ပြောခွင့်ရသူအမေရိကန်လေတပ်ဗိုလ်မှူးကြီးဂျွန်ဒေါ်ရင်ကဘက်ဂရက်မြို့မှာပြောကြားခဲ့ပါတယ်။အကြောင်းကတော့ဒါဟာတမိုင်းဝင်ပညာရေးအတိုက်မြုံတစ်ခုဖြစ်တယ်။မူဆိုးဒေတာကနေအတွက်ကြီးမားတဲ့ယဉ်ကျေးမှုအစဉ်လာတစ်ခုဖြစ်တယ်။အိုက်ဇဲရီအပြင်းထန်တိုက်ခိုက်ရယူသိမ့်ပိုက်ထားကနေပြန်ပြီးတော့ရရှိအောင်ကြိုးပမ်းရတာဖြစ်တယ်။အကြမ်းဖက်တမားတွေရဲ့စစ်စင်ရေးတွေနဲ့သူတေသနာပြုလို့ရအခြေစိုက်စခန်းကြီးတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တက္ကသိုလ်ကြီးကိုတက်ခိုက်တင်းယူခဲ့တဲ့ဤရက်လုံညိုရေးတက်ဖွဲ့တွေဟာပရဘုံအတွင်းမှာတက်ခွဲကနေအလုတ်ယုံနေရန်သူတွေရဲ့လက်နက်ထုတ်လုပ်တဲ့ဆယံတရားတွေနဲ့ပစ္စည်းကိရိယာတွေတွေ့ရှိခဲ့ရတာကြောင့်ဒီတက္ကသိုလ်ပရဘုံဟာအရေးပါတဲ့စစ်စင်ရေးအတွက်ကုတ်ကဲတဲ့နေရာတစ်ခုဖြစ်တယ်လို့ဗိုလ်မှူးကြီးဒေါ်ရီယန်ကပြောဆိုပါတယ်။တက္ကသိုလ်အတွင်းမှာသူတို့ရဲ့တက်ခိုက်ရေးသမားတွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရပါတယ်။အိုက်ဇဲအကြမ်းဖက်သမားတွေဟာဖောက်ခွဲရေးမိုင်းတွေတပ်ဆင်ထားခဲ့တယ်လို့တချို့အဆောက်အုံတွေကိုလည်းမီးတင်ရှို့ခဲ့ကြတယ်လို့သူကပြောပါတယ်။အခုတော့တက္ကသိုလ်ပရဘုံကြီးပေါ်မှာအီရတ်အလန်ဒေါ်လွင့်ထူထားပါပြီ။ဒါဟာအိုက်ဇဲရီကြာရှုံးတဲ့တင်ကြတာဖြစ်ပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာအမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန့်ပေါင်းတပ်တွေနဲ့အတူမူဆိုးမျိုးရဲ့အနောက်ဘက်ခြမ်းလွတ်မြောက်ရေးအတွက်ဆက်လက်ပြီးတော့စစ်ဆင်နေပါပြီ။ဒီရက်ဟာလူဦးရေတိတ်တီးထူထပ်တဲ့အရက်ဖြစ်ပါတယ်။မူဆိုးမျိုးအနောက်ခြမ်းလွတ်မြောက်ရေးဟာအီရတ်လုံခြုံရေးတပ်ဖွဲ့တွေအတွက်အန္တရာယ်များသလိုညှိဝေဝဲကောင်းပြီးတော့လောက်ကံရတဲ့နေရာမှာနှိကွေးပွဲရှိတယ်လို့ဗိုလ်မှူးကြီးဒေါ်ရီယန်ကအလေးထားပြောဆိုခဲ့ပါတယ်။သူတို့အနေနဲ့အစာဥတွေရဲ့ခေါမိုးတွေကနေလူနေခန်းတွေစတိုခန်းတွေတခန်းချင်းနောက်ပြီးတော့မြေအောက်ခန်းတွေမြေအောက်လှိုင်းကောင်းတွေကိုရှင်းလင်းရမှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဣဒတ်ဒီအနေနဲ့ကင်တွဲဆောင်ရွက်ဖို့နီးလန်းတွေရောင်များစွာရှိနေပြီဖြစ်ပါတယ်။ရောင်ရင်ဣဒတ်ဒီအနေနဲ့မူဆိုးမျိုးရဲ့အနောက်ဖက်ခြမ်းလွတ်မြောက်ရေးကိုအောင်မြင်မြင်ဆောင်ရွက်နိုင်မယ်လို့ကျွန်ုပ်တို့အနေနဲ့လုံးဝမျှော်လင့်ထားကြောင်းဗိုလ်မှူးကြီးဒိုရီယန်ကပြောပါတယ်။ကျွန်ုပ်တို့ကလည်းသူတို့ကိုကူညီပံ့ပိုးတဲ့အနေနဲ့ရန်သူတွေအပေါ်အမြောက်တွေနဲ့လေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်ပေးနေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။အ
ီရန်ရဲ့ပက်ထင်းတပ်ဒုံးကျည်ပစ်လို့မှုအတွက်သတိပေးချက်ကိုတရားဝင်ထုတ်ပြန်ထားပြီးဖြစ်တာမို့အီရန်အရေးကိုကင်တွေယာမှာနီးလန်းအားလုံးကိုသုံးသွားမှာဖြစ်ပြီးဘာမှတက်ညာမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်စေရေးအတွက်အီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖြေလျှော့ပေးဖို့အီရန်နဲ့အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့ရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးရှုံ့ထက်အပြစ်တင်မှုတွေကိုသမ္မတထရမ့်ကသူ့ရဲ့ Twitter မှာဇက်တိုက်ရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကမ်ထရန်ဘောတို့ကြားတယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာအငင်းခုန်ဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာဩစတြေးလျနိုင်ငံကဒုက္ခတဲ့တချို့ကိုအမေရိကန်နိုင်ငံကလက်ခံဖို့အရင်တည်းကရရှိထားတဲ့သဘောတူညီချက်အတိုင်းသမ္မတထရမ့်ကဆက်ပြီးလှုပ်သွားမယ်လို့သူကပြောခဲ့ကြောင်းမစ္စတာထရန်ဘောကပြောကြားလိုက်ပါတယ်ရုရှားရဲ့ဆိုင်ဘာနှောက်ယှက်မှုကြောင့်အရင်သမ္မတဘာရက်အိုဘားမားချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေရှိနေတဲ့ကြားကပဲ FSB ရုရှားထောင်လိုင်းဌာနနဲ့စီးပွားရေးဆိုင်ရာငွေအလွှဲအပြောင်းကန့်သတ်မှုတချို့ကိုဖြေလျှော့ပေးလိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကချက်သက်ပြင်းနေမှာကြေညာချက်ထုတ်ပြန်ပါတယ်။ကုမ္ပဏီတွေအတွက်ရုရှားထောင်လိုင်းဌာနကထုတ်ပေးတဲ့ပါမစ်ဂျေတမမဟုတ်လိုင်စင်ကြီးရဖို့တစ်နှစ်ဒေါ်လာ5,000ထိပေးဆောင်မှုကိုခွင့်ပြုဖို့နဲ့ IT နည်းပညာဆိုင်ရာပစ္စည်းတချို့နဲ့ပတ်သက်ပြီးကန့်သတ်ချက်တချို့ကိုဖြေလျှော့ပေးတာပါ။ဂျကာတာမှာပြုတ်လုတဲ့ Australian နဲ့ Indonesian နိုင်ငံကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာ American အစိုးရအဖွဲ့တင်တဲ့ဒီအစိုးရအဖွဲ့ရဲ့တောင်ကျုပ်ပင်လယ်ပြင်ရဲ့ရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ
်။ကျေးဇူးပါရှင်။ဒါကတော့ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်။ Engineer ကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.